ရခိုင်ပြည်နယ်မှာလူမှုရေးအကူအညီတွေပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေဟာမွတ်စလင်ဘာသာဝင်တွေကိုသာဦးစားပေးကူညီနေတယ်ဆိုပြီးအခုသတင်းပတ်တွေအတွင်းဆန္ဒပြတာတွေရှိလာသလိုပြီးခဲ့တဲ့ဒီဇင်ဘာလ12ရက်နေ့ကမြောက်ဦးမြို့ဒေသခံတွေကကြေညာချက်တစ်စောင်ထုတ်ပြန်ပြီးနိုင်ငံတကာအဖွဲ့အစည်းတွေဒီဇင်ဘာလ20ရက်နေ့နောက်ဆုံးထားထွက်သွားဖို့တောင်းဆိုထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာကြက်ချင်းနီကော်မတီ ICRC နဲ့နေစည်းမချဆရာဝန်များအဖွဲ့ MSF တို့ဟာဒီဇင်ဘာလ10ရက်နေ့ကမြောက်ဦးမြို့ဒေသခံတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့သိရပါတယ်။ပြည်လည်မှုမရရှိတဲ့အတွက်သဘောထားကြေညာချက်ထုတ်ပြန်ပြီးထွက်သွားပေးဖို့တောင်းဆိုရတာလို့ကြေညာချက်ထုတ်ပြန်ရမှာပါဝင်တဲ့မြောက်ဦးမြို့ကံကိုထွန်းထွန်းကပြောပါတယ်။
ကျွန်တော်တို့ကတော့အပေါ်နဲ့နာပဲအချက်တစ်ချက်မှမပါဘူးအပေါ်ဆိုပါဆိုကျွန်တော်တို့ကျောင်းမြို့မှာကူညီပေးမယ်ဆိုရင်ကျွန်တော်တို့မြို့ခံတွေနဲ့ပူးပေါင်းရမယ်ပြီးတော့တိုးညီများစွာကူညီဆောင်ရွက်ပေးရမယ်ပြီးတော့သူတို့သွားမယ့်နေရာတွေကိုမြို့ကနေပြီးတော့အနည်းဆုံး5ဦးလိုက်ဆင်းပေးရမယ်လိုက်ဆင်းပေးမယ်ဆိုတော့သူတို့နှောက်ချောင်းနေမှာမဟုတ်ဘူးကျွန်တော်တို့ပြနှစ်တဲယူမယ်အစီအစဉ်သူအဲ့ဒီအချက်တွေပါပဲသူအဲ့ဒါကိုကျွန်တော်တို့ကပထမအဆင့်အနေနဲ့သူတို့ကိုပြေဆုံးဆင်းနေတာပေါ့သူတို့ကအဲ့ဒီအချက်တွေကိုမလိုက်နိုင်ဘူးဆိုပြီးတော့ကျွန်တော်ကျွန်တော်တို့ကအဲ့ဒါကြောင့်ပြန်ရဆွေးနွေးခြင်းဖြစ်ပါတယ်
နိုင်ငံတကာလူမှုအဖွဲ့အစည်းတွေရဲ့အကူအညီတွေဟာဗက်လိုက်ပြီးကူညီပေးရရောက်ကြောင်းရခိုင်တိုင်းရင်းသားတွေဘက်ကချုပ်မြင်ကြတာကြောင့်တန့်ကွက်နေကြတာဖြစ်သလိုဒေသခံတွေရဲ့အမြင်ကိုရှင်းလင်းအောင်ဆောင်ရွက်ပေးဖို့လိုအပ်တယ်လို့စစ်တွေမျိုးကမြို့မိမျိုးဖတ်တို့ဖြစ်သူဦးတန်းထွန်းကဆိုပါတယ
် NGO ရဲ့တာဝန်တွေကဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်တာဆိုရင်တော့ကျွန်တော်လက်ခံလို့ရတယ်အခုကဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်တာမဟုတ်ပဲနဲ့တရားဝင်ခိုးဝင်လာတဲ့ဗင်္ဂလီတွေကိုအသက်ဆက်ပြီးနေုံတောက်လို့နေရင်တော့ကျွန်တော်ရခိုင်တိုင်းလက်တွေဘက်ကဘယ်လိုမှလက်မခံဘူးအဲ့တော့တကယ်ဖွံ့ဖြိုးတိုးတက်ရေးကိုလုပ်မယ်ဆိုရင်ဘယ်ဟာဘယ်ဟာတွေကိုလုပ်မယ်လို့တင်ပြနိုင်မှသာလျှင်ဒီ NGO တွေပေါ်မှာရခိုင်တိုင်းလက်တွေကအမြင်ကကြီးလာပါလိမ့်မယ်ဒီအတိုင်းဆက်လုပ်နေမယ်ဆိုရင်တော့ NGO ပေါ်မှာရခိုင်တိုင်းလက်တွေဘလို့မှအမြင်ကြီးလင်းစားမရှိပါဘူ
းနိုင်ငံတကာလူမှုအဖွဲ့အစည်းတွေကိုကန့်ကွက်ကြတဲ့အစင်အထိဖြစ်လာရတာဟာအဖွဲ့အစည်းတွေကပေးတဲ့အကူအညီတွေကြောင့်မွတ်စလင်ကြီးရွာတွေမှာတူတက်မှုတွေရှိပြီးရခိုင်ကြီးရွာတွေမှာတော့တူတက်မှုမရှိတာတွေတွေ့ရတာကြောင့်လို့မောင်တော်မျိုးကန်တူဖြစ်သူဦးသာသာမောင်ကပြောပါတယ
် UN အပါဝင်NGO တွေကအဓိကဘင်္ဂလီရောတွေကိုပဲသူတို့ကဇိုင်းမမက်လုပ်ပြီးတော့ရခိုင်တွေကိုမစုံမပုတ်ပဲလုပ်ပြီးတယ်လို့ပြောလို့ရတယ်ဆိုတော့အဲ့ဒီရောတွေမှာလမ်းပန်းအဆက်တွေကအဆက်သူတွေစားဝတ်နေကအဆက်အကုန်လုံးပြည့်စုံပြီးတော့ရခိုင်တွေကတစ်ခါတည်းလင်းကျသွားတယ
်နိုင်ငံတကာလူမှုအဖွဲ့အစည်းတွေအနေနဲ့လူသားချင်းစာနာမှုဆိုင်ရာအခြေခံမှုတွေပေါ်အခြေခံပြီးကူညီပေးနေတာဖြစ်တဲ့အတွက်ဒေသခံတွေသိရှိနားလည်အောင်စူးစမ်းပေးဖို့လိုအပ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယုံပြန်ကြားရေးအရာရှိဦးအေးဝင်းကအကြံပြုပြောဆိုပါတယ်
။ဒီအပြင်လွဲတယ်ဆိုတာလေဒီကုက္ကူကပြည်ပြည်ထောင်လုံးနားမလည်တဲ့အတွက်လေစိတ်ကောင်းဖြစ်နိုင်ပါတယ်ဒီဟာတွေကဘာကြောင့်ဒီလိုဖြစ်ရလဲဘာကြောင့်ဒီလိုအခြေအနေရှိကြစားလဲဘယ်နေရာကိုဒါဘယ်လိုပြရလဲဆိုတာဒါအပြည်ပြည်ပေါ်မှာနားလည်ဖို့ဟာလိုပါတယ်ခင်ဗျာ။အဲ့ဒီဟာကလေဒီမှန်းရုပ်တည်ပို့ပြီးတော့နားလည်ပါတယ်ဒါပေမဲ့အပေါ်ရဲ့အနေနဲ့တော့ကြည့်လို့မရပါဘူးခင်ဗျာ
။ရခိုင်ပြည်နယ်အတွင်းကမြို့နယ်ချို့မှာနိုင်ငံတကာလူမှုအဖွဲ့အစည်းတွေပေါ်ကန့်ကွက်နေကြတာနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့သတင်းထုတ်ပြန်ရေးနဲ့မှတ်တမ်းပြုစုရေးဆက်ကော်မတီအတွင်းရင်မူဦးဝင်းမြိုင်ကို RFA ကဆက်သွင်းမေးမြန်းရာမှာပြည်နယ်အစိုးရအနေနဲ့အခုလောကန့်ကွက်နေကြတဲ့အပေါ်မသိရှိရသေးကြောင်းဒေသခံတွေကသူတို့ရဲ့ကန့်ကွက်ချက်တွေကိုအစိုးရကိုတင်ပြလာချက်အပေါ်မှာသာပြည်နယ်အစိုးရကသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ညှိနှိုင်းဆောင်ရွက်ဖြည့်ချင်းပေးနိုင်မှာဖြစ်ကြောင်းပြောဆိုပါရခင်ဗျာ